တပြေးအေးရွာဟာမုံရွာကလေးလမ်းမကြီးပဲဝစိန်တောင်ကြီးမှာရှိတဲ့ရွာလေးတွေရာဖြစ်ပါတယ်။ထန်းရှာထနောင်းနဲ့ကန္နရပင်နေနဲ့ဝိုင်းထားတဲ့တာမန်မိုးကောင်ရေရှာရံဝင်းတွေကရွာလေးတွေရာဖြစ်ပေမဲ့ဒီတပြေးအေးရွာရဲ့ထူးခြားချက်ကတော့ရွာမုံကတမိုင်လောက်ကလေးကကမ္ဘာငင်းကြီးအမတ်တစိပါတဲ့အလန်နေနဲ့လမ်းတစ်လျှောက်ဝဲရမှာလွန့်ထူထားတဲ့ချက်ဖြစ်ပါတယ်။ဒီလန်ဟာတပြေးအေးရွာကဘ ွေရာသီဗုဒ္ဓဘာသာနဲ့ယဉ်ကျေးမှုသင်တန်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့သင်ကြားနေကြတာတွေ့ရပါတယ်။ဒါတွေကိုဥဆောင်သင်ကြားနေသူကတော့အသက်30ကျော်အရွယ်ဥစဉ်ဥသောဘာကဖြစ်ပါတယ်
။ I take refuge in the Buddha.
ဥစဉ်ဥသောဘာကဟာ2004ခုနှစ်ကဂျာမနီနိုင်ငံကိုလုံးမြို့မှာနိုင်ငံရေးခုံလုံခွင့်နဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးတွေဥဆောင်လှုပ်ရှားခဲ့တဲ့ဗုဒ္ဓဘာသာရဟန်းငယ်တမားဖြစ်ပါတယ်။2006ခုနှစ်အောက်တိုဘာလပိုင်းကဂျာမနီနိုင်ငံကိုလုံးကနေဘာလင်မြို့တော်ကိုမိုင်ပေါင်း300ကျော်ရှိတဲ့ခီးကိုမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တရားမျှတမှုစီရေးအတွက်ကြီးရွယ်ပြီးလမ်းလျှောက်ခဲ့တဲ့ဥစဉ်တမားဖြစ်ပါတယ်။ဥစဉ်ဥသောဘာကဟာချွေးဝါရောင်တော်လိုင်းအေးလိုကမာမာနာမည်ကြီးခဲ့တဲ့တန်ခါအရေးကြီးမဖြစ်ပွားခင်6လခန်းကထိုင်းနိုင်ငံဘန်ကောက်မြို့ကနေထိုင်းမြန်မာနယ်စပ်မဲဆောက်မြို့အထိမိုင်ပေါင်း300ခီးကိုမြန်မာနိုင်ငံကဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးတွေအတွက်လမ်းလျှောက်ခဲ့တဲ့တန်ခါတစ်ပါးဖြစ်ပါတယ်။ဒါ့အပြင်တန်ခါအရေးခင်းမှာပြည်တွင်းကချွေးဝါရောင်ဥဆောင်တန်ခါတော်ကြီးနဲ့ချိတ်ဆက်ပြီးပြည်ပကပါဝင်လှုပ်ရှားခဲ့တဲ့ရဟန်းတစ်ပါးဖြစ်ပါတယ်။တန်ခါအရေးခင်းနောက်ပိုင်းမှာကျွန်တော်တို့ RFA Radio ကနေအပတ်စဉ်ထုတ်လွှင့်တဲ့အသံကရှိတော်အစီအစဉ်မှာတနည်းကြော်ပင်နိုင်အသံလွှင့်ခဲ့တဲ့ဥစဉ်တစ်ပါးလည်းဖြစ်ပါတယ်။2012ခုနှစ်မြန်မာနိုင်ငံမှာအစိုးရအသစ်တက်လာပြီးလာပိုင်းမှာထိုင်းနိုင်ငံမဲဆောက်မြို့ကနေမန္တလေးမဟာမုနိဘုရားကြီးတိုက်ကိုတခြားသံဃာ၄ပါးနဲ့အတူရောက်ရှိလာပြီးဘုရားကြီးမဟာဗုဒ္ဓဝင်ပြလိုက်ပေါ်ကနေပြည်တွင်းစစ်ရဆဲဖို့နိုင်ငံရေးကျင်းသားတွေလှုပ်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုတရားဟောခဲ့ပါတယ်။နောက်ပိုင်းမှာအာဏာပိုင်တွေကမန္တလေးမြို့မှာသတင်းမသုံးဖို့တားမြစ်ခဲ့ပြီးတဲ့နောက်သူစားတိဖြစ်တဲ့သခိုင်းတိုင်းရင်းမပင်မြို့နယ်တပြည်အေးရွာမှာအဆောင်ရှောက်နဲ့ပို့ခဲ့တာဖြစ်ပါတယ်
။ဟောင်းကြဆို6လလောက်ကြာတယ်။6လ9လလောက်လည်းကြာတယ်။ဒီမှာဆောက်နေ။ဒီကြောင်းနဲ့တော့မဟုတ်ဘူး။ဦးစင်းကဒီကြောင်းကိုဘုံကမမျိုးဘူး။မင်းတို့ကလည်းနေချင်လို့ရှိရင်ရွာထဲမှာတက်နေ။ဒါပေမဲ့ရွာထဲမှာမောင်းထုတ်တယ်ဦးစင်း။ရဲလည်းမောင်းထုတ်တယ်။ SP လည်းမောင်းထုတ်တယ်။မောင်းထုတ်တော့မလုံးမောက်ဆိုတော့တော့လို့မရဘူး။ဟိုအထက်ကနေညွှန်ကြလို့။ဒါပေမဲ့ရွာတော့ခင်ဗျားတို့မကြွထားနိုင်ဘူး။ရွာဝင်မဖြစ်အောင်။အဲရွာကိုနေချင်လို့ရှိရင်အစင်းတိုင်းနေ။ရဲတွေကိုအစင်းတိုင်းကအစင်းတိုင်းနေ။ပြီးလို့ရှိရင်အဲကိုကလို့ကိုစင်းနဲ့ကိုလာစား။ရွာထမင်းအုပ်ပို့တိုင်းပါညာမလုပ်အောင်။ပထမအထမင်းအုပ်တွေပို့စေတရနေ။အဲထမင်းတွေဆင့်တော့ဒီနေ့မကြွရအောင်။ကိုကလည်းခင်ဗျားတို့ကလာကရတဲ့လူတွေရွာလားတွေဆိုတာဆင်းရဲသားတွေအလားကမလည်းမရှိဘူးခင်ဗျားတို့ကအစိုးရလာကစားတယ်အဲလာကလေးသိပြီးတော့အဲရလေးပြည်သူတွေကစားသွားမျိုးမလို့အောင်အဲအဲ့လိုမျိုးပြောပြီးတော့သူကဘလုံးမမောင်းလို့လို့မရတဲ့အဆုံးအဲ့လိုပဲလုပ်လိုက်တယ်အဲသူတို့လည်းသူတို့နောက်ပိုင်းချက်ချက်စား6လ9လ
နောက်ဆုံးတော့တိုင်းအာဏာပိုင်တွေကတပြည်အေးရွာမူလန်းတန်းအကြောင်းအတွက်ကျောင်းဆောင်တစ်ခုလာရောက်ဆောက်လုပ်လှူဒန်းပေးခဲ့တယ်လို့ပြောပါတယ်ဒီဒေသကရွာတွေမှာဖွံ့ဖြိုးမှုနောက်ကျပြီးတော့ကျန်းမာရေးဆောင်ရွက်မှုရှိတဲ့အတွက်ဥသောဘာကဟာတတိယအေးရွာကိုရောက်ပြီးတနည်းအကြာမှာစာကြည့်တိုင်းနဲ့စေကံဖွင့်လှစ်ခဲ့ပါတယ်။မြန်မာနိုင်ငံကလူဦးရေအများစုနေထိုင်ကြတဲ့ကျေးလက်ဒေသဆင်းရဲမွဲတေမှုပွားပျောက်ပြီးဖွံ့ဖြိုးမှုဟာပညာရေးအခြေခံလိုအပ်ချက်ကိုပြည်နိုင်မှသာဖြစ်မယ်လို့ဆရာတော်ဦးသောဘာကကမြင်ပါတယ်
။အဲဂျာမနီမှာ8နှစ်8နှစ်လောက်နေပါကြတယ်ဗျာ။ထိုင်းနိုင်ငံနေဆက်မှာဆိုရင်8နှစ်လောက်ဒီမှာ8နှစ်နေပါပါဘူး။ဒါဦးစင်းဆန္ဒဟာဒီပညာရေးပေါ့။ပညာရေးကိုဦးစားပေးခြင်းနဲ့ဘာကြောင့်လဲဆိုတော့ဒီပညာရေးကရှင်းမှုပပျောက်ဖို့အတွက်အခြေခံအဆင့်လို့ဦးစင်းကယူဆလို့ယုံကြည်လို့
ဒါကြောင့်အခုခါမှာယဉ်ကျေးမှုသင်တန်းအင်္ဂလိပ်စာသင်တန်းကွန်ပျူတာနဲ့နည်းပညာသင်တန်းတွေကိုဖွင့်လှစ်တင်ကြားခဲ့တယ်လို့ RFA ကိုမိန့်ပါတယ
်အထူးသဖြင့်ဒီလိုတောကျုံအောင်ကြောင့်ဦးစင်းကလှုပ်ချင်တာပါလေအဲကြောင့်မို့လို့လေဒီနေရာကိုဦးစင်းကယူလိုက်တယ်ဒီကလည်းဦးစင်းရဲ့ဝိဇ္ဇာတိဖြစ်လို့ဒီနေရာလေးကိုဦးစင်းကအခြေခံပြီးတော့ဒီကျောင်းသားတွေအကုန်လုံးကဦးစင်းတို့ရွာတရွာတွေကမဟုတ်ဘူးဘေးရွာတွေကလည်းလာပြီးတော့ညလာတင်ကြတယ်ပေါ့
အရှင်သောဘာကဖြစ်တဲ့ပရိယတ်ဒီသာနာတက်ကသူစာသင်သားဘဝကနေဂျာမနီအမေရိကန်ပြည်တော်စုထိုင်းနဲ့တခြားပြည်ပနိုင်ငံကြီးတွေမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးဖို့တရားမျှတရေးနဲ့ဒီမိုကရေစီရေးတွေရဖို့တကူတော်လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့တရားဟောစည်းရုံးလှုပ်ရှားခဲ့တဲ့ဦးသောဘာကဟာနိုင်ငံရေးလှုပ်ရှားမှုတွေကိုဆောင်ရွက်နေရကနေကျေးလက်ပညာရေးဖွံ့ဖြိုးမှုရှိဖို့လှုံ့ဆော်လာပြစ်ခဲ့တဲ့အကြောင်းကိုလည်း RFA ကိုအကျယ်တဝန့်ရှင်းပြပါတယ်
။အဲ့ဒီခက်က ပြည်သူတွေကသူတို့ပြောချင်နေတဲ့အတန်တွေသူတို့ပြောချင်နေတဲ့ဆန္ဒတွေကိုအဲပြောခွင့်မရအောင်ပိတ်ပင်ထားတာပေါ့ဖက်ဖက်ကပိတ်ပင်ထားတဲ့အခါကျတော့ဦးဇင်းကနေပြီးတော့တတ်နိုင်ဆုံးပြည်သူတွေရဲ့ကိုစားဦးဇင်းကနေပြီးတော့လုတ်ပေးကြည့်ခဲ့တယ်ပေါ့အဲဒီနေ့ခင်ကျတော့ပြည်သူတွေသူတို့ဘာလို့သူတို့ထုတ်ဖော်ခွင့်ဆန္ဒထုတ်ဖော်ခွင့်ရသွားပြီအဲသတင်းမီဒီယာစသည်ကလည်းအထိုက်လျောက်လွတ်လပ်သွားပြီနောက်ဆုံးဒီတယ်လီဖုန်းကစပြီးတော့လေအဲသူတို့ကလည်းသူတို့သုံးလို့ရနေပြီဟောအင်တာနက်ကနေစပြီးတော့ Facebook ကစပြီးတော့သူတို့ရဲ့ဆန္ဒတွေသူတို့ကလည်းထုတ်ဖော်ခွင့်ရသွားပြီဆိုတော့အဲဦးစင်းကအဲ့ဒီကဏ္ဍအတွက်ဦးစင်းကမလိုတော့ဘူးလို့တွေးမိတာပေါ့အဲနောက်ပြီးတော့ဦးစင်းဖြစ်ချင်နေတဲ့အဓိကဆန္ဒကတော့အဲ့ဒီပညာရေးကဏ္ဍကိုပဲအဓိကလှုပ်ချင်တယ်ဒါအဓိကဦးစင်းရဲ့ဆန္ဒပေါ့နော်အဲ့ဒီဆန္ဒကိုပဲဖြည့်ဆည်းချင်တယ်အဲ့တော့အဲ့ဒီအရာတွေဦးစင်းကလုတ်ခဲ့ပြီးပြီလည်းငါကသွားတာတွေလည်းဦးစင်ကနားလိုက်ပြီနားလိုက်ပြီးတော့အဲဒီကလေးတွေပညာရေးအတွက်ပဲစောင့်ချပြီးလုပ်တော့မယ်ဆိုပြီးတော့အခုလိုပဲအဲတော့ရတရားမလာပြီးတော့ဦးစင်ကနေပြီးတော့စောင့်ချပြီးနေတာပေါ့အ
ဲဒါကတော့စစ်စိုးရလက်ထက်ကငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လွတ်လပ်ခွင့်တွေအတွက်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့နိုင်ငံရေးလှုပ်ရှားသူရဟန်းတစ်ပါးဖြစ်တဲ့အရှင်သောပါကနဲ့တပြည့်အေးရွာအကြောင်းမှာတနေ့တာတွေ့ဆုံခဲ့သမျှကိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ